ရဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြောင်းလဲရေးဟာ NLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှိရနေကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာဒေါက်တာစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါလေ။ပြည်သူကိုအကျိုးပြုတဲ့တရားတဲ့ဥပဒေချင်းတုံးမှပြည်သူဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။အငြင်းပွားမှုကိုဖြေရှင်းရမှာပြည်သူလူထုအများစုကဓလိထုတ်တာဟောင်းကိုသာတုံးနေတာမူတရားပြင်ရေးစနစ်ကိုဒီကိုအားထားမှုလဲနေတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံနေရတယ်လို့ရှိနေကြုတ်ကလည်းပြောပါတယ်။တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမဲ့တရားမှုမရှိသေးဖြစ်နေပါလေ။ဒီကိစ္စမှာတာဝန်ရှိသူတွေတူအောင်ဆောင်ရွက်ဖို့လိုအပ်နေတာဟာအ धिक အခက်အခဲဖြစ်တယ်လို့ရှိနေကြတာပြောတော့ပါပဲ။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆဲပုဂ္ဂိုလ်ရဲ့ကိုမကျော်လွှားနိုင်ဘူးလို့ဆိုပါလေ။တရားမျှတအောင်လက်တွေ့လက်တွေ့ခက်ခဲနေတဲ့သဘောဖြစ်ပါလေ။
British Council ရဲ့ My Justice အဖွဲ့ကလည်းတရားမျှတမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကိုမတ်လကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း 3,500 ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်သုတေသနပြုမှုဖြစ်ပါတယ်။တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွမ်းမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်။ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်။ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေရလဲဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါတယ
်။တရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတိုးရင်ခရီးမရောက်ဘူးလို့ပြည်သူဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးလဲဒီလူတွေဟာတရားစီရင်မှုပြည်နယ်ရေးမှာမပါဝင်သေးဘူးလို့ယူရပါတယ်။အမျက်ကွက်ကိုပြရှင်းရမှာစေရင်မှုယာရင်မှုရက်မီရက်ဖာနဲ့ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းရပါတယ်။ဒီနေရာမှာရက်ကျေးအုပ်ချုပ်ရေးမှုဟာအလုံးအရေးပါနေပါတယ်။ရဲကိုတန်ရမယ့်အမှုဟုတ်မဟုတ်ရက်ကျေးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီနဲ့တို့ရဲ့လုံပြီးလုံဆုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်။အကျေးပြတနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးဝိဇင်းရဲ့မှတ်ပုံတွေပြတနာကဒုတိယအများဆုံးဖြစ်ပါလေ။ရေယာဉ်ကြီးမှတ်ပုံတွေပြတနာကတော့ဆယ်ရာခိုင်နှုန်းသာရှိပါလေ
။အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိကုန်မရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်။အကျွေးပြတနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့်ဖြေရှင်းဖို့ကြိုးစားကြပေမဲ့ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်လန်းဖြစ်နေတာတွေကများနေပါတယ်။နေရာနဲ့မှတ်ပုံတင်ပြတနာကိုသာဖြေရှင်းဖို့ပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်။တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့ကြိုးစားအထောက်အကူမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြေရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်။တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစီးပွားရေးလိုအပ်ချက်တွေကိုတိကျသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှာဖော်ပြပါဗျ။တနည်းဆိုရင်တော့ဤလန်းတစ်ခုတည်းနဲ့ပြဿနာအလုံးကိုဖြေရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်။ဒါကြောင့်မို့အငင်းပွားမှုနဲ့အခြားအမှုကိစ္စတွေဖြေရှင်းရမှာတရားစီရင်ရေးအပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းစိတ်ဆက်ဆောင်ရွက်တယ်လို့ My Justice အစီအစဉ်ကစားမှာဖော်ပြထားပါဗျ။အသိပညာအလုံးမိတ်ကြတဲ့ကျေလက်ပြည်သူတွေကတော့ဥပဒေတို့လူခွင့်ရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံရတာကိုလည်းသိနိုင်ဖို့ကြိုက်ခဲ့ပါလေ။ဒါလို့လူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါလေ။ဥပဒေဆိုင်ရာဗဟုသုတပြန်ပွားအောင်တရားစီရင်ရေးအဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါလေ။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပါနိုင်မှုကပိုပြီးအရေးကြီးတယ်လို့ဆိုပါလေ။တရားမျှတမှုဟာဒီတန်ကရာအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပါလေ။ပြည်သူလူထုဟာအငြင်းပွားမှုနဲ့အမှုအခွင့်အရေးကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြေရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါလေ။ဒါကြောင့်ဒက်လိုင်းမှုတည်ရှင်းပြီးယုံကြည်ကိုးစားနိုင်တဲ့ဝိရိယတွင်ရတဲ့နည်းလမ်းများကိုစစ်သုံးတင်ကြောင်း my justice ရဲ့မနာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။